ဟုတ်ကဲ့ဒေါက်တာရေမွန်တင့်ဝင်ခင်ဗျာမကြခင်ကကျွန်တော်မြန်မာနိုင်ငံမှာဒီလူငယ်ချစ်သူစုံတွဲတွေကြားမှာနောက်လူကြီးလင်မယားတွေကြားနဲ့နောက်ဒီမိသားစုပေါ်ဆရာရဲ့ဒီတူအကြီးတွေကြားထဲမှာလည်းဒီတက်ပြတ်မှုတွေဖြစ်လာတဲ့အထိပြဿနာတွေတက်စိတ်မထိန်နိုင်တာတွေဖြစ်ခဲ့ရပါတယ်ဆရာအဲ့ဒါကြောင့်မလို့ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အခုတစ်ပတ်မှာပေါ်ဆရာရဲ့ဒီလိုကြောက်စရာဖြစ်ပျက်မျိုးတွေရော့သွားဖို့အတွက်ဘယ်အချက်တွေကသတိထားပြီးတော့ဆင်ခြင်ဖို့လိုမလဲဆရာ
။အချက်တွေတော့အများကြီးရှိတယ်ခင်ဗျာ။အဲဘာကြောင့်လဲဆိုတော့ဒီလိုစိတ်မထိတ်တန်တော့အောင်ဒေါသပေါက်ကွဲပြီးဖြစ်ရတဲ့အကြောင်းရင်းကဘာလဲဆိုတော့ကျွန်တော်တို့ပထမဆုံးနားလည်ဖို့လိုပါတယ်။ဘာကြောင့်ဒီလိုဖြစ်လဲသိတဲ့ခါကျတော့မှဒီအရောဘယ်လိုပြုပြင်မလဲ။ကာကွယ်မလဲကျွန်တော်တို့သိလို့ပါတယ်။အကြောင်းရင်းကိုပြောတဲ့ချိန်မှာလည်းမိသားစုကမှရှိတဲ့ member တွေပြောင်းချင်းမိသားစုလိုက်ဖြစ်တဲ့ကိစ္စတွေတော့ပတ်ဝန်းကျင်ဒီတော့လည်းပါဒီပေါက်ကွဲမှုဖြစ်လာအောင်ကိုဒီထံနဲ့ stress တွေများလာတဲ့ကိစ္စတွေအဲ့ဒါကိုတော်တော်များများလို့ဆိုရတယ်။အဲ့တော့ဒီစိတ်မထိုင်နေတဲ့ကိစ္စတွေဟာနောက်ဆုံးတဲ့တော့တောက်ချက်လို့ဖြစ်အောင်ကိုချုပ်ကြည့်လို့မရတော့ဘူးပေါက်ကွဲသွားတဲ့ကိစ္စအားကြောင့်လေဆိုတော့ဘာလို့လဲဆိုတော့ကျွန်တော်ပြန်လာတော့ဒါကတော့ချစ်တဲ့ကိစ္စပေါ့လေဒီ stress လို့ခေါ်တာပေါ့စိတ်ချည်စည်းမှုပေါ့လေ pressure လို့လည်းခေါ်ပြရပါတယ်။အဲ့ဒီ pressure ကဒီထံနဲ့ခါကြတော့အောက်လက်မရှိလို့ရှိတယ်ဒီပေးဖို့မရနိုင်လို့ရှိရင်ဟောက်ခွဲသွားတယ်ဥပမာသတိမောင်းတာပဲဖြစ်ဖြစ်တော်တော်အထင်းလာကြတယ်တကယ်ကြောင့်နားလည်မှုဝဲမားလည်းဖြစ်နိုင်တယ်ဒါမှမဟုတ်ရှင်လည်းပဲတယောက်ချင်းရဲ့ကြံစည်ဖြစ်ပြီးတော့နောက်တစ်ယောက်ကအဲ့သူ့ရဲ့ကြံစည်ကိုကိုက်တော်တဲ့နေရာမှာမကိုက်ကြတဲ့တာလည်းဖြစ်နိုင်ပါတယ်အဲ့ဒါဆိုလို့ရှင်နာကတယောက်ချင်းတယောက်ချင်းရဲ့စိတ်အနေထားမှာစိတ်ဝင်တာလည်းခံစားမှုကဖြစ်နေသလားဒါပေမဲ့ဦးကြောက်ကြောက်ဆက်ဆံတဲ့နေရာမှာစိတ်ပြီးတော့ pressure များတဲ့အတွက်ကြောင့်အဲ့ pressure ကိုမနက်မင်းဖြစ်တာတော့ background နဲ့ပြဖို့တော့ရတယ်။ကြီးပြလာတော့တော့ဒီကတူတူကမတူကြဘူးဟုတ်တယ်။အထူးဆိုလို့ရှိရင်လည်းငွေစင်တောင်ကြီးပေါ်မှာမှာ domestic violence ခေါ်ရ။နော်မိဘကငွေစင်ကအဲ့လိုပဲ argument တွေများမယ်။အကြံပရန် aggression နဲ့ပြဿနာကိုဖြေရှင်းတတ်တဲ့မိသားစုမှာပေါ်ပေါ်လာတဲ့ကလေးဟာသူ့အဖေရဲ့အမေရဲ့အပြုအမူကိုသူအတူယူတတ်ပါတယ်။အခုကြီးပြလာတဲ့ခါမှလည်းသူ့ရဲ့မိသားစုမှာလည်းသူကအဲ့လိုအကြံကြိုက်တဲ့နေနဲ့ဖြည့်ရှင်းနိုင်လို့ရှိပါတယ်။အဲ့ဒီတော့ကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကြောင်းနေတဲ့အခြေအစားပြရမှာပါ။သူတို့ကတော့ contact disorder လို့ခေါ်တာပေါ့ဗျာ။အဲ့ဒီမှာ hyper active ဖြစ်ပြီးတော့သူတွေကဆိုးသွားတဲ့အနေထား။အဲ့တော့သူဖြစ်တယ်ဆိုလို့ရှိရင်ပထမဦးဆုံးကျွန်တော်စဉ်းစားမှာကသူ့ရဲ့ပတ်ဝန်းကျင်ကဘယ်လိုခြေတယ်ပြီးရမိသားစုခြေဘယ်လိုလဲဆိုတော့အဲ့တော့ဆရာကြီးကဒါမျိုးရေးပြောင်းနေဆိုလို့ရှိရင်သူတို့ဒီအချို့နိုင်ငံတွေမှာဆိုလို့ရှိရင်တော့ school counselor တော့ရှိပါတယ်။ကြက်ကနာဆိုရဥစားကတော့လူများကြီးဖြစ်ဖြစ်ပြီးသားစုဖြစ်တဲ့ပြဿနာဆိုတော့မဆန်းပါဘူးခင်ဗျာဒါတခြားနိုင်ငံတွေမှာလည်းရှိတယ်အဲ့တော့ stress ဆိုတာအမျိုးမျိုးရှိတာပေါ့လေအဲ့ဒီမှာဒီကိစ္စကိုပြဿနာလို့ကျွန်တော်တို့ကလက်ခံထားမယ်ဆိုလို့ရှိရင်ဖြစ်နိုင်တဲ့အကြောင်းအကျိုးတွေအမျိုးမျိုးကျွန်တော်စဉ်းစားဖို့လိုပါတယ
်ဟုတ်ကဲ့
အဲ့ဒီချက်လေးကတော့
အဲ့တော့ဒီမှာအဓိကတော့ဆရာကြီးစိတ်ဖိစီးမှုကတော့အဓိကပါဆရာနော်အဲ့ဒါကိုဘယ်လိုမျိုးထိန်းချုပ်လို့ရအောင်စီမံခန့်ခွဲမလဲအဲ့တော့ဒီနေရာမှာဆရာကြီ
း
ဒီစိတ်ဖိစီးမှုကိုဘလိုမျိုးဒီစီမံခန့်ခွဲဖို့လိုမလဲဆရာကြီ
းစိတ်ဖြစ်စုမှုဆိုတော့ကျွန်တော်တို့ဟိုအဓိကအကြောင်းချက်အမျိုးသမီးရှိတာပေါ့ဥပမာဆိုပါလို့ဒီနေထိုင်ကြက်ပြရမျိုးဆင်းရဲဒုက္ခများတာမျိုးလူမှုတိုင်းပေါ်မှာဟိုအလုတ်ကိုင်းဟလာရောက်ခက်ခဲတာရယ်စိတ်ပရိကြက်ပြရယ်နေထိုင်နေရမှာလဲ congested ဖြစ်ပြီးတော့ crowded ဖြစ်တဲ့နေရာမျိုးမှာပေါ့လေခုမှလူလူသားအေးစစ်စစ်နေနေတဲ့အနေထားမျိုးမှာနေကြဆူရတဲ့ခါမှာအကျိုးပြန်လို့ကဲကဲချစ်တာပြီးတော့ pressure ဆိုတာလာပါတယ်။တချို့ဆိုလို့ဆိုရင်မိသားစုမှာကလေးတွေများတယ်၊စောင့်နေကြီးကခက်ခဲတယ်။ကြောက်ကြောက်တဲ့လူကလည်းပဲအလုပ်ကအဆင်မပြေဘူး။မိန်းမလုပ်တဲ့လူကလည်းပဲသူ့မှာတက်တနာကြီးရှိနေတယ်။အဲ့တော့မျိုးဖြစ်တဲ့ဆိုလို့ရှိရင်စိတ်ဖြည့်စည်းမှုဟာ outlet တခုကျွန်တော်ရှာဖို့လိုပါတယ်။ outlet ဆိုတာဘာလဲဆိုရင်မမတည့်အချက်လေးရတော့ဒီကုန်မှုဒီတက်တနာကြီးဟာ stress ပြများပါပြီဆိုတော့လက်ခံပြီးတော့ identify လုပ်ဖို့လိုပါတယ်။အဲ့တော့ဘလို့ဖြစ်ရှင်းလက်ဆိုရင်အောက်တဲ့ဘလို့ရှာမလဲဆိုလို့ရှိရင်ဒီဖြစ်နေတဲ့အကြောင်းအရာတွေကိုဒီအောက်ကိုရဲဆိုတဲ့ဥစ္စာကကမှခံစားချက်ကိုမရှိသေးတဲ့ကျင်းရအောင်နားမလဲတဲ့အတွက်ကြောင့်ပေါ်ဖို့တဲ့အခြေအနေမရှိတဲ့အတွက်ကြောင့်ဒီပြေခံတဲ့ aggressive behavior နဲ့တခြားလူပေါ်မှာသွားပြီးတော့ပြုပြမှုတွေရှိတယ်။အဲ့အရာကိုအောက်တဲ့ဆိုတဲ့သဘောကကိုကအဲ့လိုမျိုးနားလည်တဲ့မိဆွေပဲဖြစ်ဖြစ်ငါကိုမိသားစုမှာသိချယူကျဲတဲ့လူပဲဖြစ်ဖြစ်ဆရာဝန်တို့ psychologist တို့ဆရာသမားတို့အဲ့ဒီလူတွေကိုမှတ်သွားပြီးတော့ကိုက professionally တို့နဲ့တိုင်ပင်ဖို့တို့ပါတယ်ဥပမာတို့မိရှိတက်ကအဲ့ဒါတို့သတိထားမိရဆိုလို့ရှိရင်လေမိကောင်းရှိကောင်းပြတာရဆိုလို့ရှိရင် professional ဆက်ပြဖို့တက်ကိုတိုင်ပင်ဖို့လိုပါတယ်အ အဲ့ကြလို့ရှိရင်တယောက်ချင်းတော်လည်းကောင်းဒီမောင်သားစုံရဲတော်လည်းကောင်းအဲ့ဒီမှာသူတို့ရဲ့ခံစားချက်ကို confidentiality ရပါတယ်တခြားသူလည်းမသိအောင်သူရဲ့ emotion ကိုပြန် contain လုပ်ပြီးတဲ့နည်းလေးရှိပါတယ်တော်တော်များများတော့ဆိုတော့ကျွန်တော်ပြောချင်တာ stress ရဲ့နေရာမှာ pressure က financial problem ဖြစ်ဖြစ်နဲ့ relationship problem ဖြစ်နေအဲ့ဒီဥစ္စာတွေကို problem solving ဆိုတဲ့နည်းပညာကိုသိဖို့တို့ပါတယ် problem solving ဆိုတာကသိပြီးတော့ pressure တွေများလာလို့ရှိရင်အကြောင်းချက်တွေများလာလို့ရှိရင်လူကထုံပြီးတော့ overthinking ဖြစ်သွားပြီးတော့အဲ့ဒါကိုမကင်ပြတ်နိုင်တော့ပဲနဲ့ပေါက်ွဲတာကြီးဖြစ်ပါတယ်အဲ့လိုမျိုးရှိရင် problem solving ဆိုတာအချက်ငါးချက်ရှိတယ်ဆိုလို့ရှိရင်အဲ့ချက်တည်းမှာဘယ်ချက်ကိုပြည်ရောဖြည့်ရှင်းလို့ရှိရင်ရနိုင်တယ်ဆိုကိုယ်ကစဉ်းစားပြီးအဲ့ချက်ကိုဥတည်ပြီးဖြည့်ရှင်းလို့တို့ပါတယ်ဒီအချက်နံပါတ်၁ပြီးတော့မှနံပါတ်၂နံပါတ်၃အဲ့လို systematically အဲ့တော့ကိုဖြည့်ရှင်းတော့ပြီးတော့ကျူးလာမယ်ဆိုလို့ရှိရင်ဘလောက်ပဲများတဲ့ stress တွေဖြည့်ရှင်းလို့ရပါတယ်အဲ့မှာလည်းပဲဒီကားကြီးကတိုင်တိုင်နေနေနဲ့အဲ့ဟာကိုပြဿနာဖြစ်နေဖြစ်ချင်းနဲ့နီးပြီးရှိပါတယ်ကျွန်တော်နိုင်ငံမှာဆိုလို့ရှိရင် service ပြီးလို့လုပ်ပါတယ်ဥပမာ psychology service ပေါ့လေ community မှာပေါ့နော် CEO ရောဘာလို့စီကန်းလို့တက်ထားလိုက်ပါတော့အပြင်မှာ community မှာအဲ့လို relationship problem ဖြစ်လာလို့ရှိရင်အလွဲတကူတိုင်ပင်တိုင်တဲ့ psychologist တွေဘာတွေနဲ့ service တွေကျွန်တော်ရှိဖို့လုပ်ပါတယ်ကျောင်းဆိုလို့ရှိရင်ကျောင်းမှာ counselor တွေရှိဖို့လုပ်ပါတယ်အလုပ်မှာ solution လေအလုပ်မှာ counselor တွေရှိဖို့တို့ပါတယ်အဲ့ဒီပို့ပြီးတော့အချိန်ကဟိုအဆင်မပြေဘူးဆိုလို့ရှိရင်တော့ psychiatrist ဆိုစိတ်ပညာနဲ့ပတ်သက်တဲ့ဆရာဝန်တို့သူတို့တာဝန်ပို့တို့ပါတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ